ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရအဖွဲ့အတွက်နိုင်ငံသား၏ဝန်ကြီးဖြစ်ခန့်အပ်မဲ့သူကိုရွေးချယ်နေတဲ့ကာလအတွင်းအင်္ဂါနေ့ကအရေးပါတဲ့ဝန်ကြီးရာထူးနှစ်ခုအတွက်အမည်စင်းရွေးချယ်လိုက်ပြီးဖြစ်ပါတယ်။သမ္မတဥပမာရဲ့ကျမ်းမာရေးဆော့ရှောက်မှုအစီအစဉ်ကိုအပြင်းထန်ဆန့်ကျင်တဲ့ဂျော်ဂျီယာပြည်နယ်ကအောက်လွှတ်တော်မှထွန်ပရိုက်ကိုကျမ်းမာရေးနဲ့လူမှုဝန်ဆောင်မှုဝန်ကြီးဖြစ်ရွေးချယ်လိုက်တာဖြစ်ပါတယ်။ထွန်ပရိုက်အနေနဲ့ဥပမာကဲလို့လူသိများတဲ့သမ္မတဥပမာရဲ့ကျမ်းမာရေးဆော့ရှောက်မှုအစီအစဉ်ကိုပြင်ဆင်မွမ်းမံဖို့ဦးဆောင်လုပ်ကင်သွားမဲ့ပုံကိုဖြစ်ပါတယ်။ဒါအပြင်သမ္မတဘုရှ်အစိုးရလက်ထက်တွင်အလို့သမားဝန်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့အလီယန်ချာဟူကိုပို့ဆောင်ရေးဝန်ကြီးဖြစ်ခန့်အပ်ဖို့ရွေးချယ်လိုက်ကြောင်းကြေညာခဲ့ပါတယ်ခင်ဗျာ။